အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့24ရက်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ 1,896 ရောက်ရှိပြီးတော့နောက်ထပ်စန်းကျင်တင်ခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်သူအရေအတွက်ဟာ 5,000 နီးပါးရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပုံမှန်ပြေးဆွဲနေကြယထာစီးစဉ်တွေပြန်ဆောက်ဖို့လုပ်နေတာတွေလည်းတလားကြော်ကြာနောက်ကျနေတယ်လို့ပြောပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ409ရောက်ရှိတာကြောင့်အခုဆိုရင်သေဆုံးသူအရေအတွက်ဟာ 15,300 ရောက်ထပ်မနေရှိသွားပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့နောက်ထပ် virus ကူးစက်ခံသူ39ရောက်ရှိပြီးတော့ဒီထဲက30ကတော့ Victoria ပြည်နယ်ကဖြစ်ပါတယ်။ virus ကူးစက်မှုတွေကိုထိန်းချုပ်ဖို့အာဏာပိုင်တွေကအပူတပြင်းကြိုးပမ်းနေပြီးတော့ Melbourne မြို့စင်ဂျေဘုံဒေသတွေမှာလူ1000လောက်ကိုမနေ့က virus ရှိမရှိစစ်ဆေးခဲ့တယ်လို့ပြောပါတယ်။ South Korea နိုင်ငံမှာတော့ဒီကနေ့မှ Corona virus ကူးစက်ခံသူ39ရောက်ရှိပြီးတော့အများစုကဆိုးမြို့ဒေသတစ်ဝိုက်ကဖြစ်တယ်လို့ပြောပါတယ်။ Corona virus စတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့ဒီနေ့မှ virus ကူးစက်သူအရေအတွက်ကြာဆင်းသွားခဲ့ပြီးတော့13ရောက်ပဲရှိတယ်လို့ဆိုပါတယ်။ဒီထဲက17ယောက်ကတော့ဘေကျင်းမြို့ကဖြစ်ပြီးတော့2ယောက်ကတော့ပြည်ပနိုင်ငံကပြန်လာတဲ့တရုတ်နိုင်ငံသားတွေဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကောင်စီကပြောပါတယ်ခင်ဗျာ။